ရှမ်းပြည်နယ်တန်ရံမြို့နယ်အတွင်းကရှမ်းပြည်တပ်မတော် SSA မြောက်ပိုင်းတပ်စခန်းတွေကိုအစိုးရဘက်ကဒီလ22ရက်နေ့နောက်ဆုံးထားဆုတ်ခွာဖို့တောင်းဆိုထားပြီးရှမ်းတပ်ဖွဲ့ဘက်ကလက်မခံရင်တော့ဒေသအတွင်းမှာမတည်မငြိမ်ဖြစ်လာနိုင်တဲ့အခြေအနေရှိနေပါတယ်။ရှမ်းပြည်နယ်အတွင်းမှာဩဇာရှိတဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့စစ်ရေးနီးနဲ့မပြေရှင်းတင်ကြောင်းပြောဆိုထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဆုတ်ခွာခိုင်းထားတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်စခန်းတွေဟာတန်ရမ်းမြို့နယ်အတွင်းတန်လွင်မြစ်အနောက်ဘက်ရဲစင်းတဲ့လွယ်လန်းတောင်ကျောပေါ်မှာတည်ရှိတာဖြစ်ပြီးဒီလ22ရက်နေ့နောက်ဆုံးထဆုတ်ခွာပေးဖို့လာရှိုးအခြေစိုက်အရှေ့မြောက်တိုင်းစစ်ဌာနချုပ်ကတောင်းဆိုထားတာဖြစ်ပါတယ်။လောလောဆယ်မှာတော့တပ်တွေဆုတ်ခွာရေးနဲ့ပတ်သက်ပြီး SSA မြောက်ပိုင်းတပ်ဖွဲ့ရဲ့သဘောထားကိုအဖွဲ့ရဲ့ဒုတိယအတွင်းရင်မှူးဦးဆိုင်ခန်းတီကအခုလိုပြောပါတယ
်။ကမ္ဘောဒါကကျွန်တော်ရှေ့ခိုင်းတာပါ။တရှေ့ခိုင်းတာပါ။ဒီစနေပြည်ပခဲ့တာလေလွန်စီတွိုက်ပေါ်ဒီတနင်္လာကျော်တစ်လျှောက်ပေါ့ကျွန်တော်ဒေတာတွေကအပြည့်တောင်းတဲ့ဆန်နေနေခဲ့တဲ့နေရာတွေဖြစ်တော့ဒီဖြစ်တာဘလော့ဆဲကကျွန်တော်ရှေ့ရှေ့ဝဆွေးနွေးမရှိပါဘူ
းတက်တွေမပြောင်းရွှေ့ရေးအတွက် SSPP SSA မြောက်ပိုင်းရဲ့လာရှိုးစစ်ဆန်ရေးယုံတာဝန်ခံကရမခဒူတိုင်းမှုနဲ့ဆွေးနွေးနေကြောင်းနဲ့ဒီတက်စခန်းတွေပြောင်းရွှေ့ဖို့ကိုနှစ်ဖက်ပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆင်ကလည်းသဘောတူထားတာမရှိကြောင်းပြောပါတယ်တရန်တီတာကန်တူကတော့နှစ်ဖက်ညှိနှိုင်းတာမပြေလဲရင်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ
်။လွယ်စေးပဝန်းကျင်လောက်ကတော့ဒါနည်းနည်းတိုက်ပွဲတွေဖြစ်လာနိုင်တာပေါ့ဗျာ။အဲ့ဒီလွယ်စေးကကျွန်တော်တို့တရန်နဲ့ဆို12မိုင်နဲ့ရှိတယ်လေ။ဟိုရင်းကမိုင်းကောင်က25မိုင်ရှိတယ်။အဲ့တော့မိုင်းကောင်လိုနေရာမျိုးမှာတရန်တရင်လဲထိုင်ထားပြီးသားရှိတယ်ဗျာ။စိုးရတတ်လေအဲ့ဒါကအဲ့တော့ဒီလွယ်စေးကိုလုံမယ်ဆိုလို့ရှိရင်နှစ်ဖက်မြက်ပြီးတော့လည်းဖြစ်သွားနိုင်တာပေါ့လေအခုချိန်ဒီတော့လှုပ်ရှားမှုမတွေ့ရသေးဘူးဗ
ျလွယ်စေးလွယ်လန်းတောင်ကျောမှာ UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့တွေလည်းလှုပ်ရှားနေပါတယ်ဒီတောင်ကျောဟာ UWSA အခြေစိုက်ထားတဲ့နယ်မြေနဲ့နီးကပ်ပြီးစီရေးအရစိုးမိုးနိုင်တဲ့နေရာလည်းဖြစ်ပါတယ
်လွယ်လန်းမောင်းနေလန့်ကြည့်ရင်ပန်ဆန်းကိုတော့မမြင်ရဘူးဗျပန်ရန်ဆိုတဲ့နေရာရဲ့အပေါ်ကြီးကြတယ်ဟုတ်ပန်ရန်ဆိုတဲ့နေရာကိုရသွားရင်တော့ပန်ဆန်းကနည်းနည်းနီးစပ်သွားတာပေါ့လေပန်ဆန်းကနီးစပ်သွားတော့အဲ့ဒါကြောင့်မို့လို့သူတို့ကလည်းဖယ်လိုက်မယ်လို့မထင်ဘူးကြာဝါကိုလည်းစိမ့်ဆောက်လို့ရတဲ့နေရာပဲအဲ့ဒီလွယ်လန်းကတော့
ရှမ်းပြည်နယ်အတွင်းမှာအင်အားကြီးနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကပြောရေးဆိုခွင့်ရှိသူဦးဆိုင်လေးကတော့သူတို့ပါတီရဲ့သဘောထားကိုအခုလိုပြောပါတယ်
ဝါနဲ့မပြေရှင်းမဲနဲ့ SSA ကိုပဲတောင်းပြီးအပြေးတောင်းလို့ဟာရှမ်းပြည်ထဲမှာဟိုကြေတနာမဖြစ်ပြောင်းဖန်တီးလို့များဖြစ်နေမှာပေါ့နော်ဒီရှမ်းပြည်နယ်မြောက်ပိုင်းမှာလည်းပဲတိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုတော့နိုင်ငံရေးကြေတနာကိုနိုင်ငံရေးနည်းနဲ့မပြေရှင်းမဲနဲ့စီးရီးနဲ့ပဲချင်းကပ်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့အားလုံးလိုချင်နေတဲ့ပြည်ထောင်စုနေရေးဆိုတာဖြစ်ပေါ်လာနိုင်မှာမဟုတ်ဘူး
ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဟာ2012ခုနှစ်ဇန်နဝါရီလကအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ပါတယ်။ဒီလိုအပြစ်ခတ်ရက်စဲပြီးတဲ့နောက်မှာလဲတပ်တွေနေရာပြောင်းရွှေ့ဖို့အတွက်အစိုးရတပ်ဘက်ကတောင်းဆိုတာတွေရှိခဲ့တယ်လို့တိုက်ပွဲတွေလည်းမကြာခဏဖြစ်ပွားခဲ့ဘူးပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဟာ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့အဖွဲ့လဲဖြစ်ပါတယ်။